2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆက်ဖက်ခဲ့မှုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နောက်သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ရောပတ်သက်ဆက်နွယ်သူတွေရောပူးပေါင်းကြံစည်မှုမရှိဘူးလို့အထူးစုံစမ်းရေးမှူးရောဘတ်မူလာကပြောဆိုတဲ့အကြောင်းရှစ်နေချုပ်ဝီလျံဘာကတနင်္ဂနွေနေ့တို့အချင်းချုပ်မှာဖော်ပြထားပါတယ်အထူးစုံစမ်းရေးမှူးမူလာရဲ့စုံစမ်းမှုတွေကိုလမ်းလွဲသွားအောင်သမ္မတထရန့်ဘက်ကကြိုးပမ်းမှုဒါမှမဟုတ်လည်းဝင်ရောက်ဆက်ဖက်ပြီးတရားရေးကိုနှောက်ယှက်ခဲ့သလားဆိုတဲ့မေးခွန်းမှာတော့သမ္မတဟာပြစ်မှုတစ်ခုခုကျူးလွန်တယ်လို့အစင်ခန်းစာမှာဖော်ပြမထားသလိုအပြစ်ကင်းတယ်လို့လည်းဖော်ပြမထားတဲ့အကြောင်းရှင့်နေချုပ်ကပြောပါတယ်ထရန့်အသာစီးရရေးအတွက်ရွေးကောက်ပွဲကိုလွှမ်းမိုးနိုင်ဖို့ထရန့်ရဲ့စီးရုံးရေးအဖွဲ့ကရုရှားနဲ့ပေါင်းကြံခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်22လကြာစုံစမ်းစစ်ဆေးမှုအစဉ်ခံစားရဲ့အချင်းချုပ်ကိုရှင်းနေချုပ်ဘာကထုတ်ပြန်တာဖြစ်ပါတယ်။ရှင်းနေချုပ်ကအစဉ်ခံစားအချင်းချုပ်ကိုလွှတ်တော်ကိုပေးပို့ခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာလူမှုကိုထုတ်ပြန်တာဖြစ်ပါတယ်။အထူးစုံစမ်းရေးမှူးမူလာကသူ့ရဲ့အစဉ်ခံစားကိုတရားရေးဌာနထံပြီးခဲ့တဲ့တောက်ကြာနေ့ကပေးပို့ခဲ့တာဖြစ်ပါတယ်။အထူးစုံစမ်းရေးမှူးရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းရုရှားဆိုရရဲ့ရွေးကောက်ပွဲအပေါ်ကြားဝင်နှောက်ယှက်မှုတွေမှာထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ရောဆက်ဆက်ပတ်သက်သူတွေပူးပေါင်းဆောင်ရွက်မှုမတွေ့ရတဲ့အကြောင်းရှင်းနေချုပ်ရဲ့အချင်းချုပ်မှာဖော်ပြပါတယ်အစင်ခန်းစားကအခုလိုကောက်ချက်ချထားတာလို့ရှင်းနေချုပ်ကပြောပြမိလေထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကိုကူညီဖို့ရုရှားနဲ့ဆက်ဆက်ပတ်သက်သူတွေကကမ်းလှမ်းခဲ့တာတွေရှိတယ်လို့လည်းပြောဆိုထားပါတယ်